ဝချုပ်ကြီးဟောင်းပရာယုတ်ကိုစစ်တပ်ခန့်အများစုပါဝင်တဲ့အထက်လွှတ်တော်မဲအင်အားနဲ့အခုလိုတင်မြောက်လိုက်တာကြောင့်မလရွေးကောက်ပွဲအပြီးဒီမိုကရေစီအစားစစ်တပ်နိုင်ငံရေးပိုအားကောင်းလာလိမ့်မယ်လို့သုံးသပ်နေကြပါတယ်။ဒါပေမဲ့ရွေးကောက်ခန့်အတိုက်ခံအများစုပါဝင်တဲ့အောက်လွှတ်တော်လည်းရှိနေတာကြောင့်အုတ်ချုပ်ရခက်ခဲနိုင်တဲ့အကြောင်းဖီဝေသတင်းထောက်ဆွန်ဘာပီတာသတင်းပေးပို့ထားတာကိုကိုဝင်းမြင့်ကပြောပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ပါ။ထိုင်းအာဏာသိမ်းစစ်ကောင်စီလူကြရေးဆွဲထားတဲ့2019ခုနှစ်ထိုင်းဖွဲ့စည်းပုံအခြေခံဥပဒေအရအထက်လွှတ်တော်မှ250လုံကိုစစ်တပ်ကခန့်ခဲ့ပြီးအောက်လွှတ်တော်မှရွေးကောက်ပွဲကတဆင့်အမတ်5ပုံတပုံရထားတဲ့စစ်တပ်ပါတီနဲ့စစ်တပ်လက်ဝဲခံပါတီတွေပေါင်းပြီးမဲအသားလေးကတ်ကအခုလိုဝန်ကြီးချုပ်တင်မြှောက်နိုင်ခဲ့ကြတာပါ။အရင်အာဏာသိမ်းဖြုတ်ချခံခဲ့ရတဲ့ဝန်ကြီးချုပ်ထက်စင်ရှင်တော်ဝက်ပါတီလိုကြီးမားတဲ့ပါတီအများမျိုးလက်ရှိထိုင်းလွှတ်တော်ထဲမှာမရှိအောင်စီမံထားတဲ့ဒီထိုင်းဖွဲ့စည်းပုံသတ်မှတ်ချက်တွေနဲ့ရွေးကောက်ပွဲကော်မရှင်ရဲ့ကန့်သက်ချက်တွေကြောင့်အမတ်900ရှိတဲ့အောက်လွှတ်တော်မှာကြီးစိုးနိုင်တဲ့ပါတီမရှိပဲပါတီအငယ်တွေအများကြီးစုနေတဲ့အနေအထားဖြစ်သွားပါတယ်။စစ်တပ်ပါတီဖလန်ပရချက်ပါတီကထောက်ခံပေးလိုက်တဲ့ဗိုလ်ချုပ်ကြီးအောင်ပရယုတ်ဝန်ကြီးချုပ်ဆက်ဖြစ်လာတဲ့အပေါ်ထိုင်းနိုင်ငံနရင်ဆွမ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခပေါ်ချင်ပါစ်က
အခုလိုတင်မြှောက်လိုက်တာကြောင့်ထိုင်းနိုင်ငံမှာမစစ်မှန်တဲ့ဒီမိုကရေစီပိုထွန်းကားဖို့လမ်းဖွင့်ပေးလိုက်တဲ့သဘောဖြစ်ပါတယ
်။ဒါအပြင်ဥပ္ပရစ်ဌာနီတက္ကသိုလ်ကနိုင်ငံရေးသိပ္ပံပမောခါချုပ်တတိဖော်ပါတီဝန်နစ်ကလည်း
အခုပိုပိုပြီးတည်ကြသွားတာကထိုင်းနိုင်ငံရေးမှာစစ်တပ်ရဲ့အရေးပါတဲ့ကဏ္ဍဆက်တည်ရှိသွားပြီးထိုင်းနိုင်ငံရေးကိုစစ်တပ်ကကြီးစိုးတဲ့အထိဖြစ်သွားတော့မှာပါ
ပမောခါချုပ်တတိဖော်ကဆက်ပြီးထိုင်းနိုင်ငံဟာစစ်တပ်အုပ်ချုပ်တဲ့နိုင်ငံဖြစ်သွားပြီးလက်ရှိအစိုးရကိုဆန့်ကျင်သူတွေဟာအရင်၅နှစ်တုန်းကလိုပဲတရားစွဲရေးယူခံအောင်မှာဖြစ်တယ်လို့ဆက်ပြောပါတယ်လက်ရှိစစ်ကောင်စီငင်းချင်းနဲ့ငြိမ်းဖို့ပြရားရေးအဖွဲ့ကတော့ဝန်ကြီးချုပ်ပရာယုတ်အစိုးရတက်ကိုစစ်တပ်လက်ဝဲခံပါတီတွေကသူတွေနဲ့ပါပေါင်းဖွဲ့ပြီးမှဖျက်သိမ်းပေးကအရသာရွေးကောက်ခံအစိုးရသွင်းပြောင်းလဲယူပေမဲ့အပြာသဘောပဲဖြစ်နေမယ်လို့သုံးသပ်မှုတွေရှိနေပါတယ်။ပမကတတိဘောကလည်း
ထိုင်းအထက်လွှတ်တော်အနေနဲ့ဒီမိုကရေစီအတွက်အပြန်အလှန်ထိန်းချုပ်ပေးတာမျိုးလုပ်ပေးမှာမဟုတ်ပဲနိုင်ငံရေးမှာစစ်တပ်ကလုံးဝထိန်းချုပ်ထားနိုင်ရေးအတွက်သာလှုပ်ဆောင်ပေးမှာဖြစ်ပါတယ
်။ဒါအပြင်ပမကဘောချိန်ဘတ်ကလည်းဖွဲ့စည်းပုံအရပထမဆုံးဝန်ကြီးချုပ်ရွေးကွင်းကိုစစ်တပ်ကခံထားတဲ့အထက်လွှတ်တော်ကိုပေးလိုက်တယ်လို့ဥပဒေပြည်ရေးမှလည်းအလားတူလှုပ်လာနိုင်တယ်လို့ဆိုပါတယ်
။ဝန်ကြီးချုပ်ပရာယုတ်အနေနဲ့အရေးကြီးတဲ့ဥပဒေကြမ်းတွေအတွက်မဲခွဲဖို့လိုလာရင်သူထိန်းချုပ်နိုင်တဲ့အထက်လွှတ်တော်ကိုပါမဲပေးကမ်းပြီးတတ်နိုင်ရင်တော့ဒီစဲဘရင်အမိတ်တွေနဲ့လွန်ခဲ့တဲ့၅နှစ်အတွင်းစစ်တပ်ကချမှတ်ထားတဲ့ဥပဒေတွေကိုအဓိကကျင့်သုံးသွားမဲ့သဘောရှိပါတယ
်။တကယ်တော့ဒီထိုင်းနိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအရရွေးကောက်ပွဲမှာအရေးမခံရတဲ့ဘူဂျိုကြီးအောင်ပရာယုတ်လိုမျိုးဝန်ကြီးချုပ်ဖြစ်လာနိုင်တယ်လို့အထက်ခံပါတီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့ဖိယထိုင်ပါတီပေါ်ကန့်သက်ချုပ်ချယ်မှုတွေကလည်းအများအပြားထည့်သွင်းထားပါတယ်။အောက်လွှတ်တော်ထဲမှာစစ်တပ်ပါတီကဝန်ကြီးနေရာပေးမယ်လို့ကတိပေးပြီးပေါင်းဖွဲ့ထားတဲ့19ပါတီမဟာမိတ်အနေနဲ့လောလောဆယ်မှာအနှဲငယ်အသာစီရထားပေမဲ့ရေရှည်မှာတော့ပြဿနာတက်လာနိုင်တယ်လို့ပမခချိန်ဘတ်ကသုံးသပ်ပါတယ
်။အောက်လွှတ်တော်မှာတော့အထက်ခံအမတ်အများအပြားရှိနေတာမို့လက်ရှိအစိုးရနဲ့မဟာမိတ်လှုပ်ထားတဲ့အမတ်တချို့ခွဲထွက်သွားရင်တော့အထက်လွှတ်တော်အသားမဲအားကိုပြီးဆက်ထိန်းချုပ်လို့မရတော့တဲ့အနေအထားကိုရောက်သွားနိုင်တဲ့အခြေအနေလည်းရှိနေပါတယ
်။ပမခချိန်ဘတ်ကဆက်ပြီး
လက်ရှိစစ်ကောင်စီအနေနဲ့နိုင်ငံရေးအာဏာကိုဆက်ယူသွားတဲ့သဘောအခုဆောင်နေပေမဲ့အတိုက်ခံအများအပြားလည်းလွှတ်တော်ရဲ့ပါနေတာမို့တကယ်တမ်းအုပ်ချုပ်ရမှာဒီလွှတ်တော်ကရွေးတဲ့ဝန်ကြီးချုပ်အနေနဲ့အခက်အခဲတွေမကြခင်ကြုံလာရမှာပါ
။အခုလိုအချိန်မှာဝန်ကြီးချုပ်ပရာယုတ်အနေနဲ့အရင်စစ်ကောင်စီဘဝတုန်းကလိုအကျွမ်းမဲ့အာဏာမရှိတော့ပဲရွေးကောက်ပွဲသဘာဝအရတခြားပါတီတွေနဲ့အာဏာကိုမျှဝေကျင့်သုံးရတော့မှာပါလို့သုံးသပ်သူတချို့ကဆိုနေပါတယ်ခင်ဗျာ